အာရှနိုင်ငံတွေကိုတောင်းရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံမှာတရုတ်သမ္မတရှီကျင်ပင်နဲ့မြောက်ကိုရီးယားအရေးဆိုင်ရာတွေနဲ့ကုန်သွယ်ရေးဆိုင်ရာလိုကိစ္စရပ်တွေနဲ့ပတ်သက်ပြီးတိတိကျကျပဲနူးနူးညံ့ညံ့ပြောဆိုနေတာတွေ့ရပါတယ်။ဒါပြင်အထူးနင်းနွေးထွေထွေဆက်ဆံလိုကြောင်းလည်းပြသနေပါတယ်။ဘေကျင်းမှာပြုလုပ်တဲ့ဆွေးနွေးပွဲတွေအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုအမေရိကန်နဲ့တရုတ်တို့ပူတွဲပြီးဖြည့်ရှင်းနိုင်မယ်လို့သူယုံကြည်ကြောင်းပြောကြခဲ့တာပါတရုတ်နိုင်ငံမှာကုန်သွယ်ရေးနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်ပင်ဥဆောင်မှုကိုတိတ်ကိုလေးစားကြောင်းနဲ့သမ္မတထရမ့်ကပြောကြခဲ့တာဖြစ်ပြီးအမေရိကန်ကသူ့ရဲ့မူဝါဒကိုပြောင်းလဲရမယ်လို့လည်းမှတ်ချက်ချခဲ့တာပါကုန်သွယ်ရေးနဲ့ပတ်သက်ပြီးညံ့ညံ့တက်တာလုပ်နိုင်ရင်နှစ်ဖက်စလုံးအကျိုးရှိစေမယ်လို့လည်းပြောကြခဲ့ပါတယ်သမ္မတထရမ့်ကသူကတရုတ်ခေါင်းဆောင်နဲ့တိတ်ကိုအဆင်ပြေနေတယ်လို့ဆိုပါတယ်တရုတ်ခေါင်းဆောင်ကလည်းအမေရိကန်နဲ့ဆက်ဆံရေးဟာခီးသည့်တစ်ခုရဲ့အဆကိုရောက်နေပြီဖြစ်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার အရေးနဲ့တခြားအရေးကြီးတဲ့ကိစ္စရပ်တွေမှာလည်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်လို့ကတိပြုခဲ့တာပါတရုတ်အမေရိကန်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်ရေးဒီတာနဲ့တခုတည်းသောရွေးချယ်စရာဖြစ်တယ်လို့လည်းတရုတ်သမ္မတရှီကျင်ပင်ကပြောပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ရကြား၅နိုင်ငံခီးစဉ်အတွင်းတောက်ကြနဲ့ဆက်ပြီးတွားရမယ့်နိုင်ငံကတော့ဗီယက်နမ်နိုင်ငံ၊ဒန်နမ်မျိုးဖြစ်ပြီးအဲ့ဒီမှာ APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးအစည်းအဝေးမှာမင်းကွန်းပြောကြားမှာလည်းဖြစ်ပါတယ်။